နိုဝင်ဘာလ American သမ္မတရွေးကောက်ပွဲမှာ Republican Party ကသမ္မတလောင်းဖြစ်နေတင်သွင်းထားတဲ့ Donald Trump ကနယူးယောက်မှာ Ukraine သမ္မတ Volodymyr Zelensky နဲ့တောက်ချာနေမှာတွေ့ဆုံခဲ့ပါတယ်။တကယ်လို့သူအရေးခံရရင် Russia Ukraine စစ်ပွဲအဆုံးသတ်ဖို့နှစ်ဖက်စလုံးအဆင်ပြေကောင်းမွန်စေမှာမျိုးကိုလုပ်ပေးနိုင်မှာဖြစ်ကြောင်းပြောပါတယ်။ Russia ရဲ့ Ukraine ကိုကျူးကျော်မှုကနေစတင်တဲ့စစ်ပွဲနဲ့ပတ်သက်ပြီးအမြန်ဆုံးပြောင်းသူလုပ်ပေးနိုင်ကြောင်း Donald Trump က VOA ကိုထပ်လောင်းပြောပါတယ်။Ukraine သမ္မတရော Russia သမ္မတ Vladimir Putin မှာသူ့နဲ့ဆက်ဆံရေးတိုက်ကောင်းတဲ့အတွက်သူသားလင်းရွေးကောက်ပွဲမှာအနိုင်ရရင်ဒီစစ်ပွဲပြဿနာကိုအမြန်ဖြေရှင်းပေးနိုင်မှာဖြစ်ကြောင်းလည်းပြောပါတယ်။ Ukraine သမ္မတ Zelensky အတွက်ကတော့ November American ရွေးကောက်ပွဲမှာဘယ်သူပဲနိုင်နိုင် Ukraine ကိုဆက်ပြီးပံ့ပိုးပေးဖို့လိုအပ်တဲ့အတွက်အခုတွေ့ဆုံမှုကတိတ်အရေးကြီးနေတာပါ။ Ukraine ကစစ်ပွဲနဲ့ပတ်သက်ပြီးစစ်ပွဲရပ်ဆိုင်းရမယ်ဆိုတာနဲ့ Russia သမ္မတ Putin မအောင်မြင်နိုင်မှုဆိုတာအတွက်သူတို့နှစ်ယောက်အမြင်တူကြောင်းနဲ့သမ္မတဟောင်းထရမ့်ဘေးမှာရှိနေတဲ့ဇယ်လန်စကီကပြောကြားခဲ့တာပါရုရှားယူကရိန်းစစ်ပွဲအဆုံးသတ်ဖို့လိုလားကြောင်းထရမ့်ကထပ်တလဲလဲပြောနေပေမဲ့ဒီလိုစစ်ပွဲအဆုံးသတ်ရင်မှယူကရိန်းကိုသူ့ပိုင်နဲ့အားလုံးပြန်ပြီးရဖို့ဒါမှမဟုတ်စစ်ပွဲမှာယူကရိန်းအနိုင်ရဖို့ဆန္ဒရှိမှရှိတော့ထုတ်မပြောပါဘူး